2015မှာရွေးကောက်ပွဲကျင်းပမှုရှိတော့အခု88မျိုးဆက်ចောင်းသားတွေအနေနဲ့ပါတီထောင်မလားဆိုတော့ဒီမေးခွန်းတွေလည်းထွက်လာပါတယ်ဟိုအခုအနေနဲ့ဒီကိစ္စကိုဘယ်လိုများပြောနိုင်မလဲရှင်
အဲ့ဒါကကျွန်တော်တို့တခုခုဆုံးဖြတ်တဲ့အခါကျရင်တော့အားလုံးအသိပေးမှာပါအခုအချိန်ကြီးကတော့ကျွန်တော်တို့ဒီဖြစ်လာနိုင်ခြေရှိတဲ့ဒီနိုင်ငံရေးအလားအလာပေါ့လေအခြေအနေတွေနောက်လက်ရှိကျွန်တော်တို့ဒီမိုကရေစီအင်အားစုတွေတိုင်းရင်းသားဒီမိုကရေစီအင်အားစုတွေအားလုံးရဲ့အခြေအနေတွေကိုကျွန်တော်တို့မျက်စိမပြတ်လေ့လာသုံးသပ်နေတာရှိပါတယ်ဆိုတော့ကျွန်တော်တို့ဆုံးဖြတ်ချက်တခုခုကြောင့်မလို့နိုင်ငံရေးအပေါ်မှာဘယ်လိုတက်ရောက်မလဲဆိုတာတွေကိုကိုယ့်တက်တီကျွန်တော်တို့စဉ်းစားနေတော့မှာပ
ါဟုတ်ကဲ့ဟိုပြီးခဲ့တဲ့ရက်ကလည်းဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့တယ်လို့သိရတယ်ရှင်။အခုလက်ရှိနိုင်ငံရေးအခြေအနေမှာဒေါက်ဆန်းစုကြည်နဲ့အတူတူ88မျိုးဆက်တွေကလည်းပူးပေါင်းလှုပ်ဆောင်သင့်တယ်ဆိုပြီးတော့ဝေဖန်တိုက်တွန်းတာတွေလည်းရှိနေပါတယ်။ဒီဝေဖန်မှုတိုက်တွန်းမှုပေါ်မှာဘယ်လိုများသဘောရပါလဲရှင်
။အဲ့ဒါကအထူးတွေ့တော့ပြောစရာမလိုဘူးထင်ပါတယ်။ကျွန်တော်တို့88ဟလာကျောင်းတွင်းရဲ့ဆန္ဒပြပွဲတွေကနေစပြီးတော့ဒါလူလူလှုပ်ရှားမှုကြီးဖြစ်လာတဲ့ဟလာဒေါက်ဆန်းစုကြည်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ထူထောင်လာတဲ့အချိန်တလျှောက်လုံးမှာကျွန်တော်တို့ဟာတခီးတည်းသွားခဲ့ကြတာ။ဥဒိကျတခုတည်းကိုသွားခဲ့ကြတာတခြားလုံးမှာကျွန်တော်တို့ဟာဟလာဒီကိုဒီမိုကရေစီအင်အားစုတွေလူလူကောင်းဆောင်တော်ဆန်းစုကြည်သွားနေတဲ့ဥဒိကျတစ်ဆက်တည်းကိုပဲကျွန်တော်တို့စံပို့ပြီးဆောင်ရွက်နေတာရှိပါတယ
်ဟုတ်ကဲ့အခုဒီ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုအခုလွှတ်တော်မှာဒီဆွေးနွေးတင်ပြဖို့အနေထားလည်းရှိနေပါတယ်ဒီကော်မတီကသုံးသပ်ပြီးခါမှာပေါ့လေဆိုတော့ဒီ2008ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ဒီပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အခုတို့သဘောထားဘယ်လိုရှိပါလဲရှင
်အဲ့ဒါကတော့လက်ရှိအခြေအနေမှာကဒီဖွဲ့စည်းပုံကိုပြင်မယ်ဆိုရင်2008ဖွဲ့စည်းပုံကဖွင့်ပြုထားတဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးလုံထုံးလုံကြီးများအတိုင်းပဲသွားရမှာဖြစ်ပါတယ်။အဲတော့အဲ့လိုဖြစ်ဖို့အတွက်ကိုလွတ်တော်ထဲမှာဖွဲ့စည်းပုံကိုပြင်နိုင်တဲ့ရာခိုင်နှုန်းရအောင်ကျွန်တော်တို့စီယုံနာဖြစ်စီဟလာမပြင်ရင်မဖြစ်တဲ့အခြေအနေမျိုးကျွန်တော်တို့ဘက်ကဟလာနားလေသဘောပေါက်လာအောင်စူးစမ်းနိုင်ရင်ဖြစ်စီကျွန်တော်တို့ပြင်လို့ရမယ်။အဲ့လိုမဟုတ်ရင်တော့ကျွန်တော်တို့လက်ရှိလုံထုံးလုံကြီးအရာကတော့ဖွဲ့စည်းပုံပြင်ဖို့ဟာတော်တော်လေးခက်ခဲပါတယ်။တစ်ဖက်ကအနိုင်ရဒီကြံ့ခိုင်ရေးပါတီကကိုယ်စားလှယ်တွေတမတော်ကိုယ်စားလှယ်တွေရဲ့ပူးပေါင်းပါဝင်မှုမရဘဲနဲ့ဖွဲ့စည်းပုံပြင်ဖို့ဆိုတာတော်တော်ကိုခက်ပါတယ်။အဲ့တော့ဒါကြောင့်မို့လို့လည်းကျွန်တော်တို့က15မတိုင်ခင်မှာဘလောက်လောက်ပမာဏကိုကျွန်တော်တို့ဟိုလာကြောင်းနဲ့တယောက်သဘောတူညီမှုရအောင်ညှိနှိုင်းနိုင်မလဲဆိုတဲ့အပေါ်မှာမူတည်ပါတယ်။
ဟုတ်ကဲ့ဒီပြီးခဲ့တဲ့2013ခုနှစ်မှာမြန်မာနိုင်ငံရေးမှာပြောင်းလဲတချို့ရှိခဲ့တယ်လို့သုံးသပ်တာတွေလည်းရှိပါတယ်ဆိုတော့အခုဒီ2014ခုနှစ်အတွင်းမှာရှင့်မြန်မာနိုင်ငံရဲ့အလားအလာကိုဥက္ကဋ္ဌကြီးနေနဲ့ဘယ်လိုများသုံးသပ်နိုင်မလဲရှင
့်အပြောင်းလဲတွေကတော့တချို့ပြောင်းလဲတွေဟာလက်ရှိအစိုးရအဖွဲ့လက်ရှိစွတ်တော်ကနေပြီးတော့ပြဋ္ဌာန်းလိုက်တဲ့အပြောင်းလဲတွေရှိတယ်ဒါပေမဲ့အောက်ခြေတာမန်ပြည်သူတွေကြားထဲမှာကျတော့နေ့စဉ်ဘဝအပေါ်မှာတူးခြားတဲ့တက်ရောက်မှုမရှိတာတွေ့ရပါတယ်အမှအထူးသဖြင့်ဆိုရင်နိုင်ငံရေးအရပြုပြင်ကြောင်းလဲမှုတွေလုပ်တဲ့နေရာမှာဒီရက်ွက်ကြီးပါပို့ချုပ်ရေးမှုရွေးကောက်ပွဲအစရှိသဖြင့်ကျွန်တော်တို့ဖြစ်လာတယ်။အခုအကြသေးခင်ကပဲမြို့မြင့်မြို့ဖဒါစီပင်သားရဥက္ကဋ္ဌအစရှိသဖြင့်ဒါရွေးကောက်ပွဲကြီးကျွန်တော်တို့လုပ်ဖို့ဖြစ်လာတယ်။အဲ့ဒီအခြေအနေတွေမှာဒါကျွန်တော်တို့အဲ့ဒီအပြောင်းလဲတွေကိုကျွန်တော်တို့ဟလာပြည်သူတွေကကြဲကြဲပြန့်ပြန့်မသိတာလဲပါတယ်။ပြီးတော့အဲ့ဒါတွေကိုအသုံးမချနိုင်တာလဲပါတဲ့အခါကျတော့ဟိုဖွင့်ပေးတယ်ကျွန်တော်တို့မရလိုက်ဘူး။ဟလာဟိုအရင်လူတွေပဲပြန်ပြီးအမြင့်စင်းတင်သွင်းဟလာပြန်ပြီးစီးုံးလှုပ်ရှားမှုတွေလုပ်ပြီးသူတို့ပဲအဲ့ဒီဟိုရွေးကောက်ပွဲတွေကလည်းအုပ်ချုပ်ရေးမှုတွေပြင်နေတက်လာရဆိုရင်ကျွန်တော်တို့ကသူပြင်ပြောင်းလဲမှုလုပ်တယ်ဆိုတော့လည်းပဲလက်တွေ့မှာကျွန်တော်တို့မခံစားရဘူးဆိုတဲ့သဘောမျိုးပေါ့လေအဲ့လိုကျွန်တော်တို့တွေ့နေရပါတယ်အဓိကကျွန်တော်နောက်တစ်ခုပြောချင်တာကတော့စီးပွားရေးပါနိုင်ငံတကာနိုင်ငံရဲ့တည်ငြိမ်မှုဟာဒီကြတာညီညွတ်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိဖို့လိုပါတယ်အဲ့လိုမဟုတ်ဘဲနဲ့ဟလာချမ်းသာတဲ့လူကအရန်ချမ်းသာပြီးတော့ဘလို့ချမ်းသာမှမသိဘလို့ချမ်းသာမှမသိချမ်းသာနေတဲ့အချိန်မှာစင်းရဲတဲ့သူတွေကမြေမဲ့ရာမဲ့တွေများလာတယ်အလုလက်မဲ့တွေများလာတယ်ဆိုရင်အဲ့ဒါဟာနိုင်ငံပြုပြင်ပြောင်းလဲရေးမှာအန္တရာယ်ရှိတဲ့စင်ကုန်မှုလို့မြင်ပါတယ်အဲ့တော့ပြန်တဲ့စင်ကုန်မှုတွေကလည်းကျွန်တော်တို့ဟလာဟိုဒီ communal riot လို့ခေါ်တဲ့ကျွန်တော်တို့ဟလာအုပ်စုလိုက်ပဋိပက္ခဖြစ်တာတွေဘာသာရေးအတွင်းတရံဆောင်တဲ့ပဋိပက္ခမျိုးဖြစ်လာတာတွေနောက်တစ်ခါကုတက်တိကျွန်တော်တို့မရေမရာဖြစ်နေစေဖြစ်တဲ့တိုင်းရင်းသားတနက်ကင်တပ်ဖွဲ့တွေနဲ့အပြစ်ခတ်ရဆဲရေးငင်းညာရေးဆွေးနွေးပွဲတွေဟလာပို့ပြီးတော့တေကြတဲ့အစီအစဉ်တွေဖြစ်ထွန်းတိုးတက်မှုတွေပေါ်ပေါက်လာဖို့အစရှိတဲ့ပြင်ကျွန်တော်တို့စိန်ခေါ်မှုတွေကတော့အများကြီးရှိပါတယ်။အဲကြောင့်ဒီ2014ဟာနိုင်ငံရေးအရေးပါတဲ့ခေါင်းဆောင်တွေအားလုံးဘလောက်ကျွန်တော်တို့တယောက်နဲ့တယောက်ကြားမှာဟလာပူးပေါင်းဆောင်ရွက်နိုင်တယ်မလဲ၊ညီနိုင်ဆောင်ရွက်နိုင်မလဲဆိုတဲ့အပေါ်တွေမှာတည်နေပါတယ်
။အခုလိုဖြစ်ကြတာဥက္ကဋ္ဌကြီးကိုကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့